ရုရှားနိုင်ငံနဲ့ထုတ်လိုက်တဲ့ဒါဇင်နဲ့ချီတဲ့အမေရိကန်သံတမန်ရင်းနဲ့မိသားစုဝင်တွေဟာဒီကနေ့မှပဲမော်စကိုမြို့တော်ကအမေရိကန်သံရုံးကနေထွက်ခွာသွားကြပါတယ်။ဗြိတိန်နိုင်ငံမှာရုရှားသရှူအောင်တယောက်ကိုဒါရုစိတ်နဲ့လွတ်ကျင်မှုမှာရုရှားရဲ့လက်ချက်ဖြစ်ဆွဆွဲခဲ့ပြီးတဲ့နောက်အပြန်အလှန်သံတမန်တွေကိုနှင်ထုတ်နေကြတာပါ။ရုရှားနိုင်ငံကနေထွက်ခွာဖို့နောက်ဆုံးသတ်မှတ်ထားတဲ့ဒီနေ့မှပဲဘတ်စကာ၃စင်းနဲ့သံရုံးကနေမော်စကိုလူစိတ်ကိုထွက်ခွာခဲ့ကြတာဖြစ်ပါတယ်။ရုရှားထောက်လိုင်းရောဆာဂစ်စကာပန်နဲ့တမိချစ်သူတို့ကိုမလ၄ရက်နေကကအစိတ်ခတ်လွတ်ကျင်မှုမှာတော့တချင်းကဆိုဗီယက်ယူနီယံလက်ထက်မှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအာရုံရောထိခိုက်စေတဲ့ဓာတ်ရုပ်စိတ်ကိုအသုံးပြုခဲ့ကြောင်းဗြိတိန်နိုင်ငံကပြောဆိုထားတာပါ။ဗြိတိန်နိုင်ငံကိုပျက်ပြောင်းခုန်လုံခဲ့တဲ့ရုရှားနှစ်ဖက်တရှူအောင်နဲ့တမိချစ်သူယူလီယာတို့ကိုတော့ဆယ်ဘရီမျိုးကခုံနိုင်ရတစ်ခုပေါ်မှာဒရိလိမိမျောနေတာကိုအာဏာပိုင်တွေတွေ့ခဲ့ကြတာပါ။ဗြိတိန်ဆိုရတော့လုတ်ကျန်တက်ဖြတ်ဖို့ကြိုးပမ်းမှုဟာရုရှားရဲ့လက်ချက်ဖြစ်နိုင်မှုများတဲ့အကြောင်းပြောဆိုထားပြီးရုရှားဘက်ကတော့ဆွဆွချက်ကိုညှင်းဆန်ထားပါတယ်။တခိုင်မှုနောက်ပိုင်းရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးတွေလည်းကျဆင်းလာခဲ့တာပါ။အမေရိကန်ဥရောပသမဂ္ဂ EU နဲ့မြောက်တန်ဒိတ်စာချုပ် NATO ဖွဲ့ဝင်နိုင်ငံတွေပါဝင်နိုင်ငံတော်များကရုရှားတနမန်150ကျော်ကိုနှင်ထုတ်ခဲ့ကြသလိုအပြန်အလှန်အနေနဲ့ရုရှားကလည်းတပ်ဆိုင်ရာနိုင်ငံတွေကတပ်ထမန်တွေကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။